သောရရှင်များရှင်ရွေးကောက်ပွဲကော်မရှင်က2020ရွေးကောက်ပွဲရတဲ့အဖြစ်အပျက်ဒီကနေ့အပြစ်သက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း1100ကျော်မှမဲဆန္ဒနယ်နေရာအများဆုံး900ကျော်နဲ့ရွေးချယ်တင်မြှောက်ခံခဲ့ရတဲ့လက်ရှိအာဏာရပါတီ NLD ဆက်ပြီးတော့အုပ်ချုပ်မဲ့ရှေ့ဆိုရတတက်အပေါ်မှာအကြံပြုချက်တွေအမြင့်သဘောထားတွေဘလို့ရှိတယ်လဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့လွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးရဲ့ရလဒ်အဖြစ်အကုန်လုံးကိုဒီကနေ့နိုဝင်ဘာလ15ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအပြီးသက်ထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ကျင်းပပြုလုပ်ခွင့်ရှိတဲ့လွှတ်တော်အလိုက်မဲဆန္ဒနယ်တွေကတော့ပြည်သူ့လွှတ်တော်မှာမဲဆန္ဒနယ်315နဲ့အမျိုးသားလွှတ်တော်မှာမဲဆန္ဒနယ်162နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်ပေါင်းက612နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အတွက်တိုင်းရင်းသားလူမျိုးမဲဆန္ဒနယ်29နဲ့စုစုပေါင်းမဲဆန္ဒနယ်1118နဲ့ကျင်းပခဲ့တာမှာတော့လက်ရှိအာဏာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်အလုံးအရေးအတွက်စုစုပေါင်း920ကျော်လွှတ်တော်အလိုက်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။အတိုက်အခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း82နေရာနဲ့ဒုတိယအများဆုံးအနိုင်ရခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့42နေရာနဲ့ရခိုင်မျိုးသားပါတီ AMP က15နေရာတောင်ပလောင်မျိုးသားပါတီနဲ့မွန်ညညွေရေးပါတီက12နေရာစီအသီးသီးစီနဲ့ပအိုးမျိုးသားအဖွဲ့ချုပ်ဘက်က17နေရာစသဖြင့်ကျန်တဲ့ကယားကချင်ဝါလာဟူဇုံမီလီစုကယန်ကရင်ချင်းစတဲ့တိုင်းရင်းသားပါတီတွေနဲ့သတိပုဂ္ဂလပါတီတွေရဲ့လွှတ်တော်ကိုယ်စားလှယ်အမည်စည်းရေးတွေကိုကော်မရှင်ဘက်ကအသီးသီးထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုလိုမျိုးမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ဘက်ကလွှတ်တော်အသီးသီးမှာမဲဆန္ဒနဲ့အများဆုံးအနိုင်ရခဲ့တဲ့အပေါ်လာမယ့်အစိုးရတည်ရဲ့အစိုးရအဖွဲ့မှာလူသစ်မူသစ်တွေနဲ့နိုင်ငံကိုမောင်းနှင်မှုလိုအပ်ပါတယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်ဒီလာမယ့်အစိုးရတည်ဟာနော်လူလဲတစ်ဖို့လိုအပ်တယ်လို့နော်မူဝါဒပိုင်းလုံနီးလုံဟန်ပိုင်းနေမှာလဲပဲနော်အရင်အစိုးရနဲ့မတူဘဲနဲ့ပြောင်းလဲနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်တော့အစိုးရအဖွဲ့အတွင်းမှာနော်ဟိုဗဟိုချုပ်ကင်မှုမြင့်မားနေတာကိုအရှော့ချပြီးတော့ဒီဝင်ကြီးတွေကိုနော်သူတို့ရဲ့တာဝန်နဲ့ညီမျှတဲ့လုံပိုင်ခွင့်နော်အပြည့်အဝပေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ဒီအစိုးရအဖွဲ့ထဲမှာမိဖက်တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေကိုလည်းနော်ထည့်သွင်းပြီးတော့နော်ဖွဲ့စည်းနိုင်မယ်ဆိုရင်နော်ဒီအစိုးရအဖွဲ့ဟာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့နော်ယုံကြည်မှုတည်ဆောက်ရေးအတွက်ကိုအထောက်ကူပြုမဲ့အစိုးရဖြစ်လာလိမ့်မယ်လို့မြင်ပါတယ်။အာဏာရပါတီအနေနဲ့တိုင်းရင်းသားပါတီတွေနဲ့ညှိနှိုင်းဆွေးနွေးတဲ့နေရာမှာနော်ဒန်းတူညီတူသဘောဆောင်တဲ့နော်အပြန်အလှန်ယုံကြည်မှုနားလည်မှုကိုတည်ဆောက်နိုင်တဲ့နော်ညှိနှိုင်းဆွေးနွေးမှုတွေကနေပြီးတော့နော်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့လာမယ့်တက်တန်းအတွဲမှာဒီလွတ်တော်ရဲ့အခမ်းအနားဟာလေနော်လက်ရှိတက်တန်းတဲ့ပို့ပြီးတော့လုံရည်ကန်ရည်မြင့်မားလာဖို့လိုအပ်တယ်လို့တော်လွတ်တော်တွေရဲ့တော်ပြည်တော်စုအစိုးရအပါဝင်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုအပြန်အလှန်ထိန်းချုပ်နိုင်မှုကိုလည်းအချက်ထွင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဗ
ျလက်ရှိအာဏာရပါတီအနေနဲ့ရှေ့အစိုးရတက်တမ်းမှာစီးပွားရေးပြန်ပြီးနယ်လက်ထူလာစေဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့မတူကွဲပြားသူတို့ကြားလူမှုသဟဇာတဖြစ်မှုအပါအဝင်အရေးကြီးကြီးလှုပ်ဆောင်တင်တာတွေကိုလက်တွေ့ကြကြဆောင်ရွက်ပါလို့88မျိုးဆက်ចောင်းသားកောင်းဆောင်ဟောင်းကိုမြအေးကတိုက်တွန်းပါတယ
်ဒီလာမဲ့ငါးနှစ်တတန်းကပြီးခဲ့တဲ့ငါးနှစ်တတန်းလို့တွားလို့မရတော့ဘူးလို့ကျွန်တော်မြင်တယ်ဗျအထူးတစ်ချက်ပေါ်ရနံပါတ်1ကတော့တိုင်းပြည်ရဲ့စီးပွားရေးဗျအဲ့တော့တိုင်းပြည်ရဲ့စီးပွားရေးကိုပြန်ဥမော့အောင်တော့အဲတော်တော်ကိုကြိုးစားရမယ်အခြေလို့မြင်တယ်ဘာလို့တကဘာလုံးဆိုင်ရာစီးပွားရေးကလည်းဒီ COVID-19 ကြောင့်ရိုက်ခတ်မှုတွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့အဲ့တော့ကျွန်တော်ကနံပါတ်1အနေနဲ့ကျွန်တော်မြင်တယ်ဟိုရေဆိုင်ဖြည့်ရှင်းတဲ့ကျွန်တော်တွေရောနိုင်ငံကြီးကောင်းစေအောင်ပါအများကြီးရှိတာပေါ့ဗျာအဲ့ဒီအများကတော့အဓိကတော့ဖွဲ့စည်းပုံခြေခံဥပဒေအကျက်တည်းအဲ့ဒီအကျက်တည်းရဲ့ပင်ရင်းအစမှန်ကတော့ကျွန်တော်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ့နော်အဲ့တော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကငြိမ်းချမ်းဖြစ်စင်တဲ့တိုက်ရိုက်အချိုးကျတယ်တိုင်းပြည်ဖွဲ့စည်းပုံခြေခံဥပဒေပြည်ထောင်လည်ကိစ္စနဲ့တိုက်ရိုက်အချိုးကျတယ်ဆိုတော့အဲ့ဒီငြိမ်းချမ်းဖြစ်စင်ကိုတည်တည်ချာချာတည်ဆောက်ဖို့လိုလာတယ်လို့ကျွန်တော်မြင်တယ်ဒီငါးနှစ်အတွင်းမှာတော့ကျွန်တော်ထင်တယ်ဒီမိုကရေစီကျေတနဲ့လူခွေထုံကားတဲ့ဖွဲ့စည်းပုံတရားကိုပေါ်ပေါ်ရေးဥတော့အပြည့်ထန်စူးစမ်းရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။နံပါတ်3ချက်ကလူမှုတဟာစာသာဖြစ်မှုကျွန်တော်ရခိုင်မှာရှိနေတဲ့ပြဿနာရဲ့ဒီအပါအဝင် know, the Bada Yijan, Luijan, you know, Pipakari, who pull movie on every dependent petas are that to the Pawan and Yama. No, ICG, ICC, ma, she needed.
ကျင်းဆိုင်နေရတဲ့ပြဿနာရတွေကိုကြည်လည်ဖို့ဆိုတာတရားရည်ဖြည့်ရှင်းဖို့လိုလိမ့်မယ်လို့မြင်တယ်။ကချင်ပြည်နယ်ပြည်သူပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌတော်တွဲဘူကတော့အစိုးရတဲ့အနေနဲ့တိုင်းရင်းဒေသကငြိမ်းချမ်းရေးတွေကိုဦးစားပေးဖော်ဆောင်ပေးဖို့နဲ့စစ်ပြေးဆစ်ရှောက်ဒုက္ခတွေတွေအပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့လူမှုဘဝတွေတိုးတက်မြင့်တင်နိုင်ရေးအဓိကဆောင်ရွက် တော့เนาะကျွန်တော်တိမပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတွားလို့ရမှာပေါ့เนาะအဲ့ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ဒီတကယ်ကျမတို့လူထုနဲ့လက်တွဲဆောင်ရွက်ဖို့ပေါ့เนาะလူထုနဲ့ပြီးခဲ့တဲ့9နှစ်တာကာလမှာကျွန်တော်တို့အစိုးရနဲ့လူထုပြီးလို့ရှိရင်အစိုးရနဲ့ဟိုလူမှုအဖွဲ့အစည်းတွေအစိုးရနဲ့မီဒီယာအင်မတန်ဆက်ဆံမှုအင်မတန်အားနည်းပါတယ်အထူးခံတာတွေကိုကျမတို့ကဒါပူးပေါင်းဆောင်ရွက်စီခြင်းနဲ့IDB နဲ့ပတ်သက်ပြောလဲ IDB အရေးဦးရေးစေဝအရေးနောက်တစ်ခုအရေးကြီးဆုံးကကျမတို့တရားဥပဒေစိုးမိုးရေးပါတရားဥပဒေစိုးမိုးရေးကတော့ကျမတို့ဌာနတိုင်းနဲ့ဒါကျမတို့ပြည်သူနဲ့ပေါင်းစပ်ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စအရဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့မှာပေါင်းစပ်ညှိနှိုင်းဆောင်ရွက်မှုအင်မတန်အားနည်းတယ်ဒါကြောင့်မို့အစိုးရပြည်သူ CSO စသည်ဖြစ်ပေါ့နော်မီဒီယာစသည်ဖြစ်ကျမတို့ပေါင်းစပ်ညှိနှိုင်းမှုလိုအပ်တယ်လို့အဲ့ဒါတွေပြောချင်ပါတယ်ရှင့်
အခုလိုရွေးကောက်ပွဲအဖြစ်ရလဒ်တွေရွေးကောက်ပွဲကော်မရှင်ကအပိသက်ထုတ်ပြန်နေချိန်နဲ့ဒီကိန်းနှစ်ထဲမှာပဲရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့တိုင်းရင်းနယ်မြေတချို့မှာတော့နောက်ဆက်တွဲရွေးကောက်ပွဲတွေပြန်ပြီးကျင်းပပေးဖို့တိုင်းရင်းသားပါတီတွေဘက်ကတောင်းဆိုနေကြဆဲဖြစ်ပါတယ်ဒီကနေ့မှာလည်း2020ရွေးကောက်ပွဲရလဒ်အဖြစ်ကိုမကျင်းပတဲ့အတွက်ရွေးကောက်ပွဲကော်မရှင်အလိုမရှိရွေးကောက်ပွဲရလဒ်အယုံကြည်မရှိဆိုတဲ့စိုင်းမုတ်တွေကန့်ဆောင်ပြီးအတိုက်ခံပါတီ USDP ကိုထောက်ခံသူတွေဟာနေပြည်တော်ဥတ္တရတီတီမြို့မှာဆန္ဒပြခဲ့ကြပါသေးတယ်ရှင်ကျွန်မစုမမ